ပြည်ထောင်မှာကိုဗစ် -19 ကာကွယ်ဆေးကိုဒီကနေ့အင်္ဂါနေ့မှာစပြီးတော့ထိုးပေးနေပြီဖြစ်ပြီးနောက်အပတ်မှာအသက်62နှစ်ပြည့်မဲ့အဖွားမာဂရက်ကီနန်ကိုပထမဆုံးဆေးထိုးပေးမှာပါ VD ကာကွယ်ဆေးထိုးနှံပေးတဲ့နေ့အစီအစဉ်နဲ့တနင်္ဂနွေလုံးဆေးရုံတွေမှာပထမအထောက်ကာကွယ်ဆေးထိုးနှံတာတွေကိုပြုလုပ်ပေးတာဖြစ်ပါတယ်American အခြေစိုက် Pfizer ဆေးကုမ္ပဏီနဲ့ Germany BioNTech တို့ပူးပေါင်းဆန်းသက်ထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့် Britain ကပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကခွင့်ပြုလိုက်တာပါ။ Pfizer BioNTech ရဲ့ကာကွယ်ဆေးနဲ့အတူတခြား Moderna နဲ့ Britain Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲဆန်းသက်နေတဲ့ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုခွင့်ပေးဖို့ American နဲ့ဥရောပမှာလည်းသက်ဆိုင်ရာအာဏာပိုင်တွေကစီစစ်သုံးသပ်နေကြပါတယ်။အခုလိုပထမတုတ်ကာကွယ်ဆေးကိုဗြိတိန်မှာဒီကနေ့စပြီးထုတ်နိုင်ပေးနိုင်ခဲ့တဲ့အပေါ်မှာဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကချီးကျူးဂုဏ်ပြုပြောကြားခဲ့ပါတယ်ရှင်။